ပြည်ထောင်နိုင်ငံပါရီမြို့တော်မှာဂျာမန်ခီးစွာတစ်ယောက်ဓာတ်ဒဏ်ရာကြောင့်သေဆုံးပြီးနောက်ထပ်လူနှစ်ယောက်ဒဏ်ရာရသွားတဲ့တိုက်ခိုက်မှုအတွက်မသိငါသူအမျိုးသားတူးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ပြည်ထောင်ဝန်ကြီးကပြောပါတယ်။စီရင်လင်းညကတိုက်ခိုက်မှုအတွက်အသက်25နှစ်အရွယ်ပြည်ထောင်နိုင်ငံသားအမျိုးသားတူးကိုရဲကဖမ်းဆီးပြီးဖမ်းဆီးခံရသူဟာအကြမ်းဖက်တိုက်ခိုက်မှုအတွက်ထောင်ထဲမှာ၄နှစ်လောက်စီစဉ်ခဲ့တယ်လို့လည်းဆိုပါတယ်။ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတဲ့နောက်မသိငါသူအမျိုးသားဟာအာဖဂန်နစ္စတန်နဲ့ပါလက်စတိုင်းဒေသတွေမှာမွတ်စလင်တွေရဲ့အသက်တွေဆုံးရှုံးနေရတဲ့အပေါ်မကျေနပ်တဲ့အကြောင်းနဲ့ပြည်ထောင်နိုင်ငံရဲ့လက်ချက်မကင်းဘူးဆိုပြီးပြောဆိုသွားတယ်လို့လည်းပြည်ထောင်ဝန်ကြီးကျေရဲတာမန်နေကပြောဆိုခဲ့ပါတယ်။ပြည်ထောင်နိုင်ငံအကြမ်းဖက်မှုတံပြန်တက်ဖြစ်ရေးရုံးကလည်းစုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့အတည်ပြုခဲ့တာပါ။စင်းနေကဂျာမန်ခီးသွားဇုံတွေကိုဓာတ်နဲ့စိုက်တင်တက်ခတ်ခဲ့ရာကအမျိုးသားဖြစ်သူတေဆုံးခဲ့ပြီးနောက်နှစ်ယောက်ကတော့တူနဲ့တက်ခတ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။